Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်2019ခုနှစ်ဇွန်လ30ရက်တနင်္ဂနွေနေ့ညနေ6:00ခန်းနဲ့9:00အထိစီစဉ်တွေကို line to meter 19 နဲ့ 25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါမြောက်ကိုရီးယားဘက်ကတိုက်ချင်းပြစ်ဒုံးကျည်ဆန်းသတ်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ဘုံးကျဲလေယာဉ်တွေကိုရီးယားကျွန်းဆွယ်ပေါ်မှာပြန်တန်းခဲ့ပါတယ်။လေယာဉ်တစ်စင်းကိုဖောက်ခွဲပြစ်မဲ့အကြမ်းဖက်ဝါဒဆွဲလျှို့ဝှက်ကြမ်းစီမှုကိုဖော်ထုတ်နိုင်ခဲ့တယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ယာသည်တုပ်ကွေးကူးဆက်မဲ့အရေးကာကွယ်တဲ့အနေနဲ့ရိုးရာတောင်ဖြုံနှစ်ပွဲကိုပိတ်ဖို့ညွှန်ကြားလိုက်ပါတယ်။ဒီလိုထိတ်တန့်ရသတင်းတွေကိုကိုရန်နိုင်တဲ့အတူချေညာပေးပါမယ်ရှင်။
ကောင်းပါပြီရှင်သတင်းတွေပြီးမှတော့ဒီမြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပွားနေတဲ့ H1N1 ရာသီတုပ်ကွေးရောဂါနောက်ဆုံးအခြေအနေနဲ့ပတ်သက်လို့နားဆင်ရမှာကအ
ဲ့တော့138ဒါဆဲဟိုသံသရာတုပ်ကွေးနဲ့တုပ်ကွေးရောဂါသံသရာရောဂါနာပေါင်း138ဦးပိုးတွေက42ဦးသေဆုံးသူ9ဦးပေါ့
ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ပြောသွားတာပါအပြည့်အစုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒီအကြောင်းနဲ့အတူ Paris မြို့မှာကျင်းပတဲ့ဒီ AIDS ယောဂဆံရညီလာခံအကြောင်းနဲ့ American ပြည်ထောင်စုနဲ့ပြည်ထိုင်နိုင်ငံကြားကုန်သွယ်ရေးဆံရအကြောင်းကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်သိငီထိုင်တဲ့ကိုရင်နိုင်တို့ပြောပြပေးပါမယ်ရှင်
အမေရိကန်လေတပ်ရဲ့ B1B ဘုံးကျဲလေယာဉ်နှစ်စင်းကိုရီးယားကျွန်းဆွယ်ပေါ်မှာမနေ့စနေနေ့ကပြန်တန်းခဲ့ပါတယ်။တောင်ကိုရီးယားနဲ့ဂျပန်တိုက်လေယာဉ်တွေချန်ရန်ပြန်တန်းခဲ့တဲ့ဒီလုပ်ငန်းစဉ်ကမြောက်ကိုရီးယားရဲ့ဇူလိုင်လ3ရက်နေ့နဲ့ဇူလိုင်လ28ရက်နေ့ကတိုက်ချစ်ပြက်ဒုံးကျည်တွေစမ်းသပ်ခဲ့မှုကိုဓာတ်ရိုက်တုံ့ပြန်တာဖြစ်တယ်လို့အမေရိကန်စစ်တပ်ပစိဖိတ်ဒေသကုကဲရေးဌာနကပြောပါတယ်။တပ်ဖွဲ့ဝင်တွေတပ်ဖွဲ့တွေရဲ့စေနာရေးကြပူးရဲပြန်တမ်းမှုမစ်ရှင်ကိုတော့အမေရိကန်ပြည်ထောင်စုဂွမ်ကအန်ဒါဆန်လေတပ်ခြေဆိုင်စခန်းကနေစတင်ခဲ့တာပါဂျပန်နိုင်ငံရဲ့ဝေဟင်ပိုက်နက်ထက်ရောက်မှာတော့အမေရိကန်လေတပ်ဘုံးကျဲလေယာဉ်တွေကိုဂျပန် F2 တိုက်လေယာဉ်နှစ်စင်းကပူးပေါင်းခဲ့ပါတယ်အဲ့ဒီနောက်အမေရိကန်ဘုံးကျဲလေယာဉ်တွေကိုရီးယားကျွန်းဆွယ်ပေါ်ကိုပြန်တမ်းခဲ့ပြီးတောင်ကိုရီးယားတိုက်လေယာဉ်၄စင်းထပ်ပြီးတော့ပူးပေါင်းပြန်တမ်းတာဖြစ်ပါတယ်တောင်ကိုရီးယား Osan လေတပ်အခြေစိုက်စခန်းပေါ်ကနေအမေရိကန်ဘုံးကျဲလေယာဉ်တွေခဏိမ့်နေဖြတ်ပြန်တန်းခဲ့ပြီးတဲ့နောက်မှာတော့အမေရိကန်ပြည်ထောင်စုဂွမ်ကိုပြန်လည်ဆက်ရောက်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့ပဲ့ဒိန်းတပ်ဒုံးကျည်တွေနဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုရပ်သွားအောင်တရုတ်ဘက်ကမလုပ်ဘူးဆိုပြီးလဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့စနေနေ့မှာဝေဖန်ပါတယ်။ဂျပန်နိုင်ငံအနောက်ပိုင်းကိုချက်ရောက်ခဲ့တဲ့ပြီးခဲ့တဲ့တောက်ချာနေကမြောက်ကိုရီးယားရဲ့တိုက်ချင်းပြစ်ပဲ့ဒိန်းတပ်ဒုံးကျည်စမ်းသပ်မှုနောက်မနေ့စနေနေ့ညနေခင်းမှာအမေရိကန်သမ္မတကတရုတ်ကိုပြစ်တင်ပြောဆိုတာဖြစ်ပါတယ်တရုတ်ဟာဒီပြဿနာကိုလွယ်လွယ်လေးဖြေရှင်းနိုင်တယ်လို့သမ္မတထရန့်ကပြောပါတယ်မြောက်ကိုရီးယားရဲ့တိုက်ချင်းပြစ်ဒုံးကျည်ဆန့်သက်ခဲ့မှုအပေါ်တရုတ်ဘက်ကလည်းပြစ်တင်ရှုတ်ချထားပါတယ်ရှင
်ဗင်နီဇွဲလားနိုင်ငံမှာသမ္မတမာဒူရိုစီစဉ်ပြီးတော့အငင်းပွားစရာဖြစ်နေတဲ့ရွေးကောက်ပွဲအတွက်မဲယုံတွေကိုစတင်ဖွင့်လှစ်လိုက်ပြီးမဲဆန္ဒရှင်တွေဟာနိုင်ငံရဲ့ဖွဲ့စည်းပုံကိုအစ်စ်ပြန်လဲရေးဆွဲမဲ့တိုင်းပြည်ပြည်ပြည်လွှတ်တော်အတွက်မဲပေးနေကြပြီဖြစ်ပါတယ်။အဲဒီတိုင်းပြည်ပြည်ပြည်လွှတ်တော်မှာအဖွဲ့ဝင်545ယောက်ပါဝင်ပါပါ။ဝေဖန်သူတွေကတော့မဒူရိုကိုထောက်ခံသူတွေပဲဒီရွေးကောက်ပွဲမှာဝင်ပြန်ကြတာဖြစ်ပြီးတော့သမ္မတမဒူရိုရာထူးမှာအကန့်အသတ်မရှိနေသောနိုင်အောင်ဖွဲ့စည်းပုံကိုပြန်ပြင်သွားနိုင်မှာဖြစ်တယ်လို့ပြောလိုက်ပါတယ်။နိုင်ငံရေးတိုက်ခန်းတွေကတော့ဒီရွေးကောက်ပွဲကိုသပိတ်မောက်ဖို့တိုက်တွန်းထားတဲ့အတွက်သမ္မတကိုထောက်ခံသူတွေပဲဒီရွေးကောက်ပွဲမှာမဲပေးကြမှာဖြစ်ပါတယ်။တိုက်ခန်းတွေကတော့ဒီရွေးကောက်ပွဲဟာမတမာတဲ့ရွေးကောက်ပွဲဖြစ်တယ်လို့ပြောလိုက်ပြီးတော့ကန့်ကွက်ဆန္ဒပြကြဖို့ပြောလိုက်ပါတယ်။အခုသတင်းပတ်အစောပိုင်းကဆန္ဒပြမှုတွေဖြစ်ပေါ်ခဲ့ပြီးသမ္မတမာဒူရိုကလာမယ့်အင်ကာနေ့အထိလူမှုဆန္ဒပြပွဲတွေမလုပ်ရဘူးလို့တားမြစ်လိုက်ပြီးတဲ့နောက်တောက်ကြာနဲ့စနေနေ့တွေမှာတော့အခြေအနေတွေကတင်းမာမှုရှိပေမဲ့ငြိမ်သက်နေခဲ့ပါတယ်။ဆန္ဒမပြရအမိန့်ကိုမလိုက်နာတဲ့သူတွေအနေနဲ့ထောင်ဒဏ်10နှစ်အထိကြားခံရနိုင်ပွဲရှိတယ်လို့သမ္မတမာဒူရိုကပြောပါတယ်။ဒါပေမဲ့အတိုက်ခံကောင်းဆောင်တွေကတော့တနင်္ဂနွေနေ့မှာဒီအမိန့်ကိုဖီဆန်ပြီးလမ်းပေါ်ထွက်ဆန္ဒပြကြဖို့သူတို့ထောက်ခံသူတွေကိုပြောကြားထားပါတယ်ခင်ဗျာ
။လေရင်တစ်စင်းကိုဖောက်ခွဲပစ်ဖို့အကြမ်းဖက်ဝါဒဆွဲလျှို့ဝှက်ကြမ်းစီမှုတစ်ခုကိုဩစတြေးလျရဲတွေကဖော်ထုတ်နိုင်ခဲ့တယ်လို့ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။လက်ဖြစ်ဖောက်ခွဲရေးပစ္စည်းကိုသုံးပြီးလေရင်တစ်စင်းကိုဖောက်ခွဲမဲ့အစီအစဉ်နဲ့ပတ်သက်တဲ့အချက်လက်တွေရှိထားတယ်လို့စုံစမ်းစစ်ဆေးရေးမှုတွေကပြောပါတယ်။လက်နက်ကန်ရဲတွေနဲ့ဩစတြေးလျပြည်တွင်းထောက်လန်းရေးအဖွဲ့ဝင်တွေ မနေ့စနေနေ့ကစစ်တနီမြို့တွင်စီးနှင်းရှာဖွေမှုမှာတော့လူ၄ဦးကိုဖမ်းဆီးထားပါတယ်။အမျိုးသမီးတဦးကတော့ဖမ်းဆီးခံရသူတွေထဲမှာပါတဲ့တားဖြစ်သူနဲ့ခင်ပွန်းဖြစ်သူတို့ဟာအစွန်းရောက်မှုတွေနဲ့ပတ်သက်မှုမရှိဘူးလို့ညှင်းဆန်ပြောဆိုပါတယ်။အခုစီးနှင်းမှုတွေကအစ္စလာမ်အစွန်းရောက်ကြံစီမှုတစ်ခုနဲ့ဆက်ဆက်နိုင်ခြေရှိတယ်လို့အကြီးတန်းရဲရာရှိတွေကပြောဆိုကြပေမဲ့အချိန်နည်းရဲ့ဒေတာတို့နဲ့ပတ်သက်လို့တော့အသေးစိတ်ထုတ်ဖော်ပြောဆိုတာမရှိပါဘူး။ဝင်ရောက်စီးနှင်းဖို့အစီအစဉ်မရှိခဲ့ပေမဲ့ရဲဘက်ကသတင်းပေးချက်ရရှိပြီးနောက်မှာခက်မြန်မြန်တုံ့ပြန်ဆောင်ရွက်တာဖြစ်ပါတယ်။အကွက်ကြကြလျှို့ဝှက်ကြံစီမှုတစ်ခုကိုအာဏာပိုင်တွေဖော်ထုတ်ရရှိလိုက်တဲ့အနေအထားမျိုးဖြစ်ပါတယ်လို့ဩစတြေးလျဝန်ကြီးချုပ်မာခွန်တမ်ဘယ်ကပြောပါတယ်ဆစ်ဒနီလေးစိတ်ကိုတော့လုံခြုံရေးတိုးမြှင့်ထားပြီးနိုင်ငံတွင်းနေရာတချို့ကိုလည်းလုံခြုံရေးတိုးထားပါတယ်လျင်စည်းခီးတွေတွေစိတ်အေးအေးထားပြီးစိတ်ချယုံကြည်မှုအပြည့်နဲ့သွားလာကြဖို့ဝန်ကြီးချုပ်တမ်ဘယ်ကတိုက်တွန်းပါတယ်ဩစတြေးလျနိုင်ငံရဲ့အကြမ်းဖက်ဝါဒဆဲတိုက်ခိုက်မှုဖြစ်လာနိုင်ခြေရှိတယ်ဆိုတဲ့အစ်စ်သတ်မှတ်ချက်နဲ့သတိပေးထားပါတယ်တဝူးချင်းဖြစ်စေအစုအဖွဲ့လိုက်ဖြစ်စေအကျန်းဖက်တိုက်ခိုက်မှုတွေပြုလုပ်ဖို့စီစဉ်တာတိုက်ခိုက်လာနိုင်တဲ့အခြေအနေရှိတယ်လို့လုံခြုံရေးအဖွဲ့အစည်းတွေဘက်ကခန့်မှန်းထားပါတယ်ရှင်
။ဆိုမာလီယာနိုင်ငံမြို့တော်မှာဒီကနေ့တနင်္ဂနွေနေ့မှာကားဘုံတစ်လုံးပေါက်ကွဲခဲ့တယ်လို့ဆိုမာလီအာဏာပိုင်တွေကပြောကြားလိုက်ပါတယ်။မိုဂါဒီရှုမြို့တော်မှာဖြစ်ပွားခဲ့တဲ့ဒီကားဘုံပေါက်ကွဲမှုကြောင့်9ယောက်သေဆုံးပြီးတော့13ယောက်ထပ်မံတန်းရသွားတယ်လို့လည်း AP သတင်းဌာနကပြောပါတယ်။မိုဂါဒီရှုမြို့ကလူသွားလူလာများတဲ့မကာအောင်မူကာရာမာလမ်းမှာပေါက်ကွဲခဲ့တာဖြစ်တယ်လို့ဆိုမာလီအာဏာပိုင်တွေကပြောပါတယ်။ဒီတိုက်ခိုက်မှုဘာကြောင့်လုပ်တယ်၊ဘာကိုပြစ်မှတ်ထားတယ်ဆိုတာကတော့မသိရသေးပါဘူး။ဆိုမာလီနိုင်ငံမိုဂါဒီရှုမြို့မှာအယ်ရှာဘတ်သဘုံအဖွဲ့တွေကအခုလိုလူတွေတေလောက်တဲ့အထိတိုက်ခိုက်မှုတွေကိုမကြာခဏဆိုသလိုလုပ်လို့ရှိပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမြန်မာပိုင်းအစီအစဉ်ရဲ့တင်းကနေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်မြန်မာနိုင်ငံမှာယာတိတုတ်ကွေး H1N1 ဖြစ်ပွားသူ42ဦးအတည်ပြုထားပြီး9ဦးသေဆုံးခဲ့ရပြီးဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကထုတ်ပြန်ပါတယ်။တန်တရာယာတိတုတ်ကွေးနဲ့ဆေးရုံတက်ကုသသူပေါင်း138ဦးရှိခဲ့ပြီးဒီထဲက42ဦးကိုယာတိတုတ်ကွေးဖြစ်ပွားသူအဖြစ်အတည်ပြုထားဖြစ်ပါတယ်။ယာတိတုတ်ကွေးပြက်နှံ့ဖြစ်ပွားမှုကိုကြိုတင်ကာကွယ်ရေးစီစဉ်တဲ့အနေနဲ့မန္တလေးတိုင်းမဒရာမြို့မှာနှစ်စဉ်ကျင်းပတဲ့ရိုးရာတောင်ပြုံနှစ်ပွဲကိုပိတ်ဖို့ဒီကနေ့မန္တလေးတိုင်းဝန်ကြီးချုပ်ကညွှန်ကြားချက်ထုတ်ပါတယ်။စတင်ကျင်းပနေပြီဖြစ်တဲ့ရိုးရာတောင်ပြုံနှစ်ပွဲမှာအနည်းငယ်ရက်ရက်ကလူပေါင်း 2,000 လောက်ရှိနေပြီးဒီလူတွေကိုလည်းတုတ်ကွေးကင်းရှင်းကြောင့်စစ်ဆေးပြီးမှအိမ်ပြန်ခွင့်ပြုမှာဖြစ်တယ်လို့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကသတင်းထောက်တီကိုဒီကနေ့ပြောဆိုသွားပါတယ်။ယာတိတုတ်ကွေးထင်းချုံနိုင်တဲ့အချိန်ထိတောင်ပြုံးပွဲတော်ကိုပိတ်မှာဖြစ်ပြီးနောက်ပိုင်းမှာကျင်းပဖို့ရှိတဲ့ရတနာကူနှစ်ပွဲကိုလည်းအခြေအနေစောင့်ကြည့်သွားမယ်လို့ပြောပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့ယာတိတုတ်ကွေးကအရေးပေါ်အဆင့်မဟုတ်သေးတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်က VOE မြန်မာပိုင်းကိုပြောပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO အနေနဲ့အခြေအနေကိုအဆက်မပြတ်အကဲခတ်စောင့်ကြည့်နေပြီးပြည်သူတွေအနေနဲ့အစိုးရမလွန်ချဖို့ကိုလည်း WHO ရဲ့မြန်မာဆိုင်ရာကိုယ်စားလှယ်ကတိုက်တွန်းပါတယ်။လက်ကိုစက်ပြန်တဲ့တရားစေချောချဖို့ကိုလည်းသူကတိုက်တွန်းပါတယ်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနဘက်ကတော့ယာတိတုတ်ကွေးဖြစ်တယ်လို့တန်တရားရှိရင်နီးစပ်ရာကျန်းမာရေးဌာနကိုအမြန်ဆုံးပြသကြဖို့တိုက်တွန်းနှိုးဆော်ထားပါတယ်ရှင်။
တရုတ်နိုင်ငံရဲ့စီးမြေဥပဒေအစ်တွေနဲ့အညီဖြစ်အောင် VPN လို့ခေါ်တဲ့တရားလုံခြုံရေးအစီအမံတွေကိုခွင့်ပြုပေးထားတဲ့Internet Wi-Fi Hotspot လို့တဲ့ Computer Software Application တွေကိုတရုတ်နိုင်ငံရဲ့ App Store တွေကနေဖယ်ရှားလိုက်တယ်လို့ Apple ကုမ္ပဏီကြီးကအတည်ပြုလိုက်ပါတယ်။ဒါဟာ Internet Sensor ဖြတ်တောက်မှုကိုအလျော်ပေးလိုက်တာဖြစ်တယ်လို့ဝေဖန်သူတွေကတော့ပြောကြပါတယ်။ Internet Wi-Fi Hotspot လို့တဲ့ Computer Software ကိုပေးတဲ့သူအတော်များများကသူတို့ရဲ့ Software Application တွေတရုတ်နိုင်ငံရဲ့ App Store တွေကနေဖယ်ရှားခံလိုက်ရပြီးတဲ့နောက်ဒီလိုလှုပ်ဆောင်လိုက်တာနဲ့ပတ်သက်ပြီး Apple ကုမ္ပဏီကလည်း NPR Radio သတင်းဌာနကိုစနေနေ့ကအီးမေးလ်ကနေတဆင့်အတည်ပြုပြောကြားခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံပြန်ပမှာပြုလုပ်တဲ့ကွန်ပျူတာဆော့ဖ်ဝဲတွေဟာတရုတ်နိုင်ငံကအင်တာနက်မှာအစိုးရကတားမြစ်ထားတဲ့အရာတွေကိုတစ်ခါတရံမှာကြော်ပြီးတော့ကြည့်ဖို့အတွက်အသုံးပြုနိုင်တာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ Firewall လို့ခေါ်တဲ့လုံခြုံရေးစနစ်ဟာကမ္ဘာမှာအစ်မြင့်ဆုံးစင်ဆာဖြတ်တောက်မှုစနစ်တွေကတစ်ခုဖြစ်တယ်လို့ဝေဖန်သူတွေကပြောကြပါတယ်ခင်ဗျာ။
တူရကီသတင်းသမား9ဦးတို့6လကြာထောင်ဒဏ်ချမှတ်ခံခဲ့ရပြီးတဲ့နောက်ပြန်လွတ်လာခဲ့ပေမဲ့လုတ်ဖော်ကိုင်ဖက်၄ဦးတို့အကြမ်းဖက်ဝါဒီဆွဲအဖွဲ့တွေကိုထောက်ပံ့မှုဆိုင်ရာဆွဲချက်နဲ့ဆက်လက်ဖမ်းဆီးခံရတဲ့အပေါ်ဝန်ထမ်းများအကြောင်းပြောဆိုကြပါတယ်။တူရကီရဲ့တိုက်ခန့်သတင်းစာကန်ဟူရီယက်ကဝန်တန်းတွေအစ္စတန်ဘူးမြို့ပြင်ကဆီလီဗရီထောင်ကနေမနေ့စနေနေ့ကလွတ်လာတာပါ။အမှုကတော့ဆက်လက်ရင်ဆိုင်နေရဆဲဖြစ်ပြီးလာမယ့်စက်တင်ဘာလ17ရက်နေ့မှာနောက်ထပ်ယုံကြည်ရှိပါတယ်။အပြစ်ရှိတယ်လို့ဆုံးဖြတ်ခံရရင်တော့ထောင်ဒဏ်43နှစ်အထိကြာခံရနိုင်တာလည်းဖြစ်ပါတယ်။တူရကီအစိုးရကအကြမ်းဖက်ဝါဒဆွဲအဖွဲ့အစည်းတွေဖြစ်သတ်မှတ်ထားတဲ့ PKK ကတ်အလုတ်သမားပါတီ၊လဝဲစွန်းဝါဒီလူထုလွတ်မြောက်ရေးတော်လှန်ရေးပါတီနောက်ပြီးခဲ့တဲ့နှစ်အာဏာသိမ်းချန်စီမှုကိုစီစဉ်ခဲ့သူလို့ဆွဆွဲခံထားတဲ့အမေရိကန်မှာနေထိုင်သူဘာသာရေးဆရာဖာတူလန်ကူလန်ရဲ့နောက်လိုက်တွေကိုထောက်ခံရေးသားဖော်ပြရဲဆိုပြီးဒီသတင်းထောက်တွေကိုဆွဲချက်တင်ထားတာပါဒီသတင်းထောက်9ယောက်ကိုလွှတ်ပေးဖို့အစ္စတန်ဘူးတရားရုံးတစ်ခုကပြီးခဲ့တဲ့တောက်ချန်နေ့ကအမိန့်ချမှတ်ခဲ့ပေမဲ့သတင်းစာရဲ့အထင်ရှားဆုံးသတင်းသမား၄ဦးတို့ကတော့ဆက်လက်ချုပ်နှောင်ခံထားရတာဖြစ်ပါတယ်ရှင
်ဂျာမနီနိုင်ငံတောင်ပိုင်းမှာအသက်34နှစ်အရွယ်မျိုးသားတစ်ဦးကညာကလပ်တစ်ခုကိုတနင်္ဂနွေနေ့အစောပိုင်းကတနက်နေ့ပြစ်ခတ်ခဲ့တာကြောင့်တယောက်တည်းဆုံးပြီးတော့၃ယောက်တန်းရသွားပါတယ်။အဲ့လူဟာညာကလပ်ကပြန်ထွက်လာတဲ့အချိန်မှာရဲတပ်ဖွဲ့နဲ့အပြန်အလှန်ပြစ်ခတ်ခဲ့ပြီးဒဏ်ရာပြင်းထန်စွာရသာခဲ့ပြီးတော့နောက်ပိုင်းမှာတော့အဲ့ဒဏ်ရာနဲ့ဆေးဥမှတည်ဆုံးသွားခဲ့တယ်လို့ Constant Mew ရဲတပ်ဖွဲ့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဒီတိုက်ခိုက်မှုတွင်ရဲတပ်ဖွဲ့ဝင်တဦးလည်းဒဏ်ရာရသွားခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာအကြမ်းဖက်ဝါဒဆွဲကင်တဲ့တိုက်ခိုက်မှုမဟုတ်ဘူးလို့ဂျာမနီရဲတပ်ဖွဲ့ပြောခွင့်ရကဂျာမန်ရုပ်သံလိုင်းကိုပြောကြားပါတယ်။အဲ့လူဟာအီရန်နယ်ဘာတယောက်ဖြစ်ပြီးတော့သူကတော့ခိုလုံငွေ့လျှောက်ထားသူမဟုတ်ဘူးလို့လည်းပြောပါတယ်။ဂျာမနီနိုင်ငံဟမ်ဘာ့ဂ်မြို့မှာခိုလုံငွေ့လျှောက်တာညင်းပယ်ခံလိုက်ရသူတဦးကတိုက်ခိုက်ခဲ့တာကြောင့်လူတယောက်တေဆုံးပြီး6ယောက်ဒဏ်ရာရသွားပြီး2ရက်အကြာမှာအခုလိုဒီတိုက်ခိုက်မှုထပ်ပြီးတော့ဖြစ်ခဲ့တာပါ။ဟမ်ဘာ့ဂ်မြို့မှာတိုက်ခိုက်တဲ့သူဟာစိတ်ပိုင်းဆိုင်ရာတည်ငြိမ်မှုမရှိဘူးလို့လုံခြုံရေးတပ်ဖွဲ့ကတည်ထားတဲ့အစ္စလာမ်အစွန်းရောက်ဖြစ်တယ်လို့ဂျာမနီအာဏာပိုင်တွေကပြောပါတယ်ခင်ဗျာ။
မြန်မာနဲ့ဗီယက်နမ်နိုင်ငံကြား2011ခုနှစ်ကလက်မှတ်ရေးထိုးခဲ့တဲ့စစ်ဖက်ပူးပေါင်းဆောင်ရွက်ရေးနားလည်မှုစာချုပ်လာအကောင့်ထဲပို့ဖို့အတွက်မြန်မာဘက်ကစစ်ဖက်လုံခြုံရေးဒုတိယအကြီးအကဲဘိုးချုပ်တန်းထွတ်သိန်းနဲ့ဗီယက်နမ်ဒုတိယကာကွယ်ဝင်ကြီးတို့သဘောထားဖလှယ်ခဲ့ကြတယ်လို့ဗီယက်နမ်အစိုးရပိုင်းသတင်းမှာဇူလိုင်လ29ရက်နေ့ကဖော်ပြပါတယ်။ဟနွိုင်းမြို့မှာဇူလိုင်လ28ရက်နေ့တွေ့ဆုံမှုအတွင်းဒုဝင်ကြီးအဆင့်ကာကွယ်ရေးမှူးဝါဒညှိနှိုင်းဆောင်ရွက်ရေးရန်တရာတိဆောက်ရေးနဲ့လေ့ကျင့်ရေးဆက်ပစ်စစ်ပစ္စည်းနဲ့စစ်ဖက်စေဝါဆိုင်ရာကဏ္ဍတွေမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ရေးကိစ္စတွေကိုအလေးပေးဆွေးနွေးခဲ့ကြပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။မြန်မာနိုင်ငံတွင်းလက်ရှိဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွေးရောဂါသံသယရှိသူဖြစ်ဆေးရုံတဲ့ကုသနေရတဲ့လူနာပေါင်း130ကျော်သွားပြီးဖြစ်ပြီးတော့ဒီ H1N1 ပိုးတွေ့ရှိသူ42ဦး H1N1 ကြောင့်သေဆုံးသူကတော့အနည်းဆုံး9ဦးထိရှိသွားပြီလို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောဆိုလိုက်ပါတယ်။ဒီကနေ့ကျင်းပတဲ့ရာသီတုတ်ကွေး H1N1 ရောဂါဖြစ်ပွားမှုလုပ်ငန်းညှိနှိုင်းအစည်းအဝေးအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကထုတ်ပြန်ပြောဆိုလိုက်တာပါ။အပြည့်အစုံကိုတော့မဆုမွန်ကစူးစီးတင်ပြပေးပါမယ်ရှင်။
ဒီကနေ့ဇူလိုင်လ30ရက်နေ့မနက်ပိုင်းမှာရာသီတုတ်ကွေးရောဂါ H1N1 virus ရောဂါပိုးဖြစ်ပွားနေတဲ့အခြေအနေပြည်သူတွေအကြားကြိုတင်ကာကွယ်ရေးနဲ့စောင့်ရရှောင်ရအချက်တွေနဲ့ပတ်သက်လို့ကြိုတင်ကာကွယ်ရေးနဲ့ထိန်းချုပ်ရေးညှိနှိုင်းအစည်းအဝေးကိုရန်ကုန်မြို့ကပြည်သူ့ကျန်းမာရေးတပ်ကတော်မှအစည်းအဝေးကျင်းပခဲ့ပြီးဒီအစည်းအဝေးပြီးမှပဲသတင်းစာရှင်းလင်းပွဲတရပြုလုပ်ခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လ21ရက်နေ့ကနေစလို့ဇူလိုင်လ29ရက်နေ့အထိတနိုင်ငံလုံးအတိုင်းအတာနဲ့ H1N1 ရာသီတုတ်ကွေးရောဂါသံသယရှိသူအဖြစ်ဆေးရုံတက်ရောက်ကုသနေသူပေါင်းက138ဦးရှိပြီး H1N1 ပိုးတွေ့ရှိတဲ့လူနာပေါင်းက42ဦးအထိရှိနေပါတယ်။ဒီ H1N1 ရောဂါပိုးကြောင့်သေဆုံးသူလူနာပေါင်းကဇူလိုင်လ29ရက်နေ့အထိ9ဦးရှိသွားပြီဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
်။ဒီကိုရကတန်ရရောလူနာပေါင်း138ဦးပိုးတွေ့ရ42ဦးသေဆုံးသူ9ဦးပေါ့။
လက်တလောရန်ကုန်ဆေးရုံကြီးအထူးကျက်မှတ်ဆောင်မှာဆေးကုသပေးနေတာနောက်ဝေဘာကြီးအထူးကုဆေးရုံကြီးမှာ H1N1 တုတ်ကွေးရောဂါသံသယရှိသူတွေနဲ့ကူးစက်ခံရသူတွေကိုဆေးကုသပေးနေတဲ့အခြေအနေနောက်တကယ်လို့များနိုင်ငံသားတွေကိုကူးစက်ခဲ့မယ်ဆိုရင်ဘလို့ကုသဖို့စီစဉ်ထားတယ်ဆိုတာကိုတော့ပြည်သူ့ကျန်းမာရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာတာထွန်းကျော်ကရှင်းပြပါဗျာ။ဒါကြောင
့်ပြည်သူ့ဆေးရုံကြီးရဲ့အထူးကျက်မှတ်ကုသဆောင်မှာ လိုအပ်တဲ့ကတိအညီအတွက်လုံမမှုမရှိပါဘူး။ဒါကြောင့်မို့လို့တစ်ချက်ဆရာတို့ဝေဘိုင်းမှာအထူးကျမကုသဆောင်ကိုဆရာတို့ H1N1 ကိုးလေတံများကိုဝေဒါကြီးမှာတောင်းရွှေ့ကုသဖို့အတွက်ဆရာတို့စီစဉ်ခဲ့တာဖြစ်ပါတယ်။
နောက်ဒီယောဂဘိုးဟာပြည်သူအများစိုးရင်ထိတ်လန့်နေသလိုအရန်စိုးရတဲ့ကူးစက်ယောဂမဟုတ်ဘူးဆိုတာကိုလည်းသတင်းစကားပါလို့တယ်လို့ဒေါက်တာတာထွန်းကျော်ကပြောပါတယ
်ဒီဒလောက်အန္တရာယ်များတဲ့ပိုးပြည့်တဲ့လူသားတွေကိုတိုင်ကျွယ်ကုသနေတော့ကျန်းမာရေးဝန်ထမ်းများမှာနော်ဆရာတို့ပြောပါတော့လို့ကူးစက်ထားတဲ့အခြေအနေလက်ရှိဒီသားမှာဆရာတို့လုံးဝမပြည့်ရသေးပါဘူးဒါဆိုရင်နော်လူထုအနေနဲ့ပိုးပြီးတော့ပါလုံးကြုံစိတ်ချရတယ်ဆိုတဲ့ information လေးဆရာပေးလိုက်တယ
်။နောက်အထူးသဖြင့်လူထူထပ်တဲ့နေရာတွေနဲ့လူမြင်ကွင်းတွေမှာနှာခေါင်းစည်းကာကွယ်ပစ္စည်းတွေကိုတက်စင်နေကြတာနဲ့ပတ်သက်လို့လည်းပြည်သူအများအခုလိုကျန်းမာရေးအသိပညာတိုးလာတာကြိုးစိုးသလိုစနစ်တကျတက်စင်ကြဖို့လည်းလိုတယ်ဆိုတာကိုလည်းသမားတော်ကြီးဒေါက်တာဝင်းနိုင်ကအကြံပြုပါတယ
်။ဒါမဟုတ်ဘဲနဲ့လူကောင်းနေကိုယ်တိုင်ကလမ်းထဲမှာရထရဲဘွားကြီးတွေကိုတက်နေတဲ့အခြေအနေကြောင့်တက်ရမယ်ဆိုတဲ့အသည့်တက်ရင်မရှိတော့ဘူးဆိုတဲ့ခံယူချက်အဲ့ဒါတော့ဆရာတို့ကပြုတ်တော့ဆောင်ရင်ဒီဥစ္စာတို့ဆရာတို့ကကြိုက်ဒါပေမဲ့တက်တဲ့အခါမှာတကယ်ထိထိမိမိရှိရလားတကယ်အလုံးဝင်သလားမတ်တီကအမျိုးမျိုးရှိနှကောင်းနဲ့ပြက်ကိုအုပ်တာကုကြည့်လိုက်လို့ရှိရင်ဖြစ်နေတဲ့အချက်ကလယ်ဘေးမှာလာချိတ်ထားတယ်တချို့အိတ်ထဲခောက်ထည့်ထားတယ်တချို့တော့ထိုးလိုက်တက်လိုက်လို့နေတယ်ဆိုတော့ဒီအချက်ကတော့လုံးဝမားနေနော်တက်ပြီးခေးဆိုရင်နှကောင်းနဲ့ပြက်ကိုလုံကြုံအောင်တက်ရဒါတိအချက်နှစ်ချက်ကဘယ်မျိုးစားကိုတက်မှာ
ကျန်းမာရေးဝန်ကြီးဌာနနဲ့အတူတနိုင်ငံလုံးအတိုင်းအတာနဲ့ဝန်ကြီးဌာနတွေအားလုံးကပူးပေါင်းပြီးတော့ H1N1 တုတ်ကွေးယောဂါကူးစက်မှုကာကွယ်ရေးပညာပေးလုပ်ငန်းတွေလှုပ်ဆောင်နေကြတာပါဒီထဲမှာမှလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဘက်ကအထူးသဖြင့်ရေဘေးကူညီကယ်ဆယ်ရေးစခန်းတွေနဲ့လူနေထူထပ်တဲ့နေရာတွေမှာ H1N1 တုတ်ကွေးယောဂါပညာပေးလုပ်ငန်းတွေနဲ့ကျန်းမာရေးအထောက်အကူပစ္စည်းတွေကိုကူညီထောက်ပံ့ပေးနေတယ်လို့လူကယ်ပြန်ဝန်ကြီးဌာနရဲ့လက်ထောက်ညွှန်ကြားရေးမှူးဦးရဲမျိုးဝင်းက VOA ကိုပြောပါတယ
်လူအုပ်စုလိုက်နေတဲ့ခုလိုဒီတင်ပြည်သူတွေအစုဝင်နေနေရှိမှလေဟိုဆိုလိုတာတစုံတယောက်ကဖြားမယ်ဒါမှမဟုတ်ရင်လည်းချောင်းဆိုးတာမျိုးရှိမယ်ဆိုရင်တော့ဒီရုပ်ခွက်စိတ်ကံတော့ဒီကျွန်တော်တို့နှာခေါင်းဆီးပေါ့နော်ကျွန်တော်တို့ကသိခဲ့တယ်သိခဲ့တာဆိုလိုတာသူရှာနေတည်းများရှိလို့လောလောဆယ်မပြတ်နိုင်အောင်ပေါ့နော်အဲ့ဒါတုံးဖို့ပြီးလို့ရှိရင်အဓိကတော့လက်စီးဖို့ပေါ့ခဏခဏဒီတန့်ရှင်ရေလက်တန့်ရှင်ရေပေါ့လက်ကိုဆင်းနေခဏခဏဆေးပေးဖို့လူမှုကဏ္ဍဦးစီးဌာနလည်းတနင်္ဂနွေတိုင်းနဲ့မူကြီးကျောင်းလေးပါတယ်မှာလည်းပညာပေးတွေလုပ်နေတယ်ခင်ဗျာ
ရာသီတုတ်ကွေးယောဂါနဲ့ပတ်သက်ပြီးတော့ virus ဖြစ်နေတဲ့အခြေအနေပြည်သူအများအကြာကြိုတင်ကာကွယ်ရေးနဲ့ဆောင်ရဆောင်ရအချက်တွေနဲ့ပတ်သက်လို့အစည်းအဝေးတွေကိုသက်ဆိုင်ရာကျန်းမာရေးဝန်ကြီးဌာနဝန်ကြီးအပါအဝင်တာဝန်ရှိသူတွေဆရာဝန်ကြီးတွေဆေးပညာရှင်တွေနဲ့ပြည်သူကျန်းမာရေးကျွမ်းကျင်မှုဆိုင်ရာအကြံပေးသမားတော်တွေစုဝေးပြီးတော့ဆွေးနွေးနေကြတာလည်းဖြစ်ပါတယ်ရှင်
ဒီရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြေတားတေးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း voa bammis news ဆိုတဲ့ voa မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုးစားနေပါတယ်နော်။
VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါရဲ့ရှင်။အခုဆက်လက်ပြီးတော့ AIDS ယောဂဆံရသတင်းလွှာတစ်ပုဒ်ကိုတင်ပြပေးပါမယ်။သိပ္ပံနည်းပညာရဲ့အကျိုးကျေးဇူးကြောင့်ခုခံအားကျဆင်းမှု AIDS ယောဂကိုဖြစ်စေတဲ့ HIV virus ပိုးပြန့်နှံ့ဖြစ်ပွားမှုကိုတိုက်ဖျက်နိုင်မဲ့အခြေအနေတွေရှိလာပါတယ်။ဒါပေမဲ့အဲ့လိုအခြေအနေကောင်းတွေကိုဆက်လက်ထိန်းထားနိုင်ဖို့မှာဒီယောဂတိုက်ဖျက်ရေးဆံရကမ္ဘာရန်ပုံငွေတွေဖျက်တောက်မခံရဖို့လိုအပ်တယ်လို့Paris မြို့က AIDS ယောဂတိုက်ဖျက်ရေးညီလာခံတက်ရောက်နေကြတဲ့ကျွမ်းကျင်ပညာရှင်တွေကပြောကြပါဗျ။ဒီအကြောင်း George Putte ပြောတဲ့သတင်းကို Mackin Phu Thwe ကတင်ပြပေးပါလိမ့်မယ်ရှင်
။ AIDS ယောဂဖြစ်ပွားမှုတွေရောကြပြီးယောဂကူးစက်ခံရတဲ့သူတွေအသက်မဆုံးရှုံးရအောင်ကယ်တင်ထားနိုင်တဲ့ဒီကနေ့ခေတ်ခင်မီဆေးဝါးတွေပေါ်လာဖို့ဆယ်စုနှစ်သုံးစုလောက်အချိန်ယူခဲ့ရတာပါ။ ဒီသတင်းပတ်ချက်ပြည်သူနိုင်ငံပါရီမြို့မှာကျင်းပတဲ့ AIDS ယောဂတိုက်ဖျက်ရေးညီလာခံမှာဒီယောဂဆိုင်ရာကုသနည်းသစ်တွေနဲ့ပတ်သက်လို့အကောင်းမြင်တာတွေရှိတဲ့အချိန်ထဲမှာပဲအထူးသဖြင့်ဒီအမေရိကန်အစိုးရအပါအဝင်ဒီယောဂတိုက်ဖျက်ရေးရပုံငွေဖြတ်တောက်ဖို့အဆိုပြုကြတဲ့အပေါ်မှာလည်းစိုးရိမ်မှုတွေရှိနေပါတယ်။ရပုံငွေနှဲပါလာတဲ့အပေါ်မှာပါရီမြို့တော်ဝင်အန်ဟီဒါကိုကအခုလိုပြောပါတယ်။
Mais je veux rappeler qu'il manque aujourd'hui 7 milliards de dollars par an à la lutte contre le sida dans le monde. C'est cet argent-là, ces moyens-là.
Yoga ta phye yi twa lo at de nit sin yam ngwe 3000 khu di ma phye nai le baw. Era ga lo at de pamana ba. AIDS yoga ta phye yi saung yet nai aw su si chou ban a thong mu re a long twa Jesus tin ma de.
Tu tat mu re shi le tai aw AIDS yoga phit bwa si le yoga po ha.မမျော်လင့်ပဲဆေးမတိုးတော့တဲ့အခြေအနေတွေလည်းဖြစ်လာတာကြောင့်ဒီယောဂါဟာအနည်းတစ်ခုအဖြစ်ဆက်ပြီးတော့ရှိနေဆဲဖြစ်ပါတယ်။ခိမိဆေးဝါးအသစ်တွေကယောဂါပြန့်ပွားမှုကိုထိန်းချုပ်နိုင်ပေမဲ့ဒီလိုဆေးဝါးတွေကိုလူအတော်များများကမသုံးနိုင်ကြပါဘူး။နိုင်ငံတကာ AIDS ယောဂါတိုက်ဖျက်ရေးအဖွဲ့ဥက္ကဋ္ဌလင်ဒဂဲလ်ဘာဂါရိုလိုကျွမ်းကျင်ပညာရှင်တွေကတော့ဆေးရမပြုစုရသေးတဲ့ AIDS ယောဂါဖြစ်ပွားမှုတွေအများအပြားရှိနေနိုင်သေးတယ်လို့ပြောပါတယ်
။ We know we're treating 19 and a half million people but there's another 17 odd million who need treatment today.
Luna 19 dan kwe ko be jma ro kuta pe nai de da ba. Naw that sewa kuta mu khan yu bo lu at ni de. Wedana de 18 dan law shi ni ba de de. Di wedana de ri ga ro anaw Africa, boho Africa, a shi Europe ne Asia le bain de da ri ga a mya su phit ba de. Tru dre si a yak kuta mu ma pe nai de ba bu. Da ga imitan so yin sia kaung ma de shin.
ဒီလိုစိုးရိမ်မှုတွေရှိသလိုအကောင်းမြင်တာတွေလည်းရှိပါတယ်။ဒီအထက်မှာကုလသမဂ္ဂ UNAIDS အဖွဲ့အမှုဆောင်ညွှန်ကြားရေးမှူး Michelle Sibide လည်းပါပါတယ
်။ဒီဟုတ်တူတွေထံကျွန်တော်တို့ရောက်သွားပြီးလူတက်တွေကိုကယ်တင်ပေးနေပါတယ်။လူတွေကိုစေဝါကုသမှုပေးနိုင်ရုံနဲ့မကဘဲယောဂဆစ်ဆဲမှုတွေပြောင်းလဲပြစ်နိုင်တာကြောင့်လည်းဖြစ်ပါတယ်
။မကြာခင်ကတိုးတက်မှုတွေနဲ့ပတ်သက်လို့မိမောင်းထုတ်ပြရမှာတောင်အာဖရိကနိုင်ငံကမွေးရာပါ HIV ယောဂပိုးရှိသူ7နှစ်အရွယ်ကလေးငယ်အကြောင်းလည်းပါပါတယ်။တနည်းလောက်ဆေးဝါးကုသမှုခံယူပြီးတဲ့နောက်အဲ့ဒီကလေးငယ်ဟာယောဂပိုးကင်းစင်တဲ့သူတယောက်အဖြစ်နေထိုင်နိုင်ခဲ့ပြီးတော့အခုဆိုရင်၈နှစ်တောင်ကျော်လာခဲ့ပါပြီ။အလားတူတိုးတက်မှုတွေထဲမှာတော့ဒီယောဂအတွက်ကာကွယ်ဆေးထုတ်လုပ်နိုင်တော့မဲ့အလားလာကောင်းတွေရှိနေတာကလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။လူပေါင်း35သန်းလောက်သေဆုံးခဲ့ရပြီဖြစ်တဲ့ဒီယောဂကိုနောက်ဆုံးမတော့အပြင်းတိုင်ထိ ंछ ုံနိုင်ပါလိမ့်မယ်လို့ကျွမ်းကျင်ပညာရှင်တွေကတော့အကောင်းမြင်ပြောဆိုနေကြပါတယ်ရှင်။
မကင်ပြူထွေးတင်ပြပေးကြတာဖြစ်ပါရဲ့ရှင်အခုဆက်လက်ပြီးတော့အမေရိကန်ပြည်ထောင်စုနယ်ပြည်ထိုင်နိုင်ငံခြားကုန်သွယ်ရေးဆိုင်ရာအကြောင်းကိုတင်ပြပေးပါမယ်ပြည်ထိုင်နေနဲ့ဥရောပသမဂ္ဂကနေထွက်လာတဲ့နောက်ပိုင်းဒီအမေရိကန်ပြည်ထောင်စုနယ်ပြည်ထိုင်နိုင်ငံအကြားကုန်သွယ်မှုဆက်ဆံရေးတတိယထူထောင်မှုကုန်သွယ်ရေးသဘောတူညီချက်တရအတွက်ဝါရှင်တန် DC မှာဂနူးဆွေးနွေးမှုတွေလုပ်နေပါပြီဥရောပသမဂ္ဂရဲ့စီမံမှုအောက်မှာရှိတဲ့ကုန်သွယ်ရေးအတားအဆီးတွေကိုဖယ်ရှားလိုက်ခြင်းအပြင်အမေရိကန်ပြည်ထောင်စုနဲ့လာမယ့်2030ပြည့်နှစ်မှာကုန်သွယ်ရေးတန်ဖိုးဒေါ်လာဘီလီယံ40အထိတိုးမြင့်လာနိုင်မယ်လို့ပြည်ထောင်ကမျှော်လင့်ထားပါတယ်။ဒါပေမဲ့လည်းဒီကုန်သွယ်ရေးညှိနှိုင်းမှုတွေမှာလွယ်လွယ်ကူကူနဲ့တော့ဖြစ်မှာမဟုတ်ဘူးလို့ခန့်မှန်းနေကြတဲ့အကြောင်း VOA ဥရောပဒေသဆိုင်ရာသတင်းတောက် Louis Ramia လန်ဒန်ကနေသတင်းရေးသားပေးပို့လိုက်ပါတယ်။နန်းလောင်ကအပြည့်စုံတင်ပြပေးပါလိမ့်မယ်ရှင်။
Brexit လို့ခေါ်တဲ့ဥရောပသမဂ္ဂကဗြိတိန်နိုင်ငံခွဲထွက်ဖို့မဲခွဲဆုံးဖြတ်ခဲ့ရင်ဖြစ်လာနိုင်တဲ့ကုန်သွယ်မှုဆက်ဆံရေးနဲ့ပတ်သက်လို့အဲ့ဒီအချိန်ကအမေရိကန်သမ္မတဘရက်အိုဘားမားကတတိပေးခဲ့ပြီးတနစ်ကျော်လာတဲ့အချိန်မှာပဲအမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးဆိုင်ရာအပေးအယူတည်ရရှိဖို့ဗြိတိန်နိုင်ငံကကြိုးပမ်းနေတာဖြစ်ပါတယ်။ EU ကဗြိတိန်ခွဲထွက်ရေးနဲ့အမေရိကန်သားပထမဆိုတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့မူဝါဒကပြည်တွင်းလုပ်ငန်းတွေကိုဦးစားပေးရေးဆိုတဲ့ရည်မှန်းချက်တွေပြတ်မသွားအောင်လုပ်နိုင်လိမ့်မယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးအစိုးရကမျှော်မှန်းနေပါတယ်။ဗြိတိန်ကုန်သွယ်ရေးဝန်ကြီး Liam Fox ကအခုလိုမြင်ပါတယ
် It's very important that we keep the United States orientated towards an open
ကမ္ဘာမှာစီးပွားရေးအကြီးဆုံးဖြစ်တဲ့အမေရိကန်နဲ့လွတ်လပ်တဲ့တကားပွင့်စီးပွားရေးထားရှိဖို့တိတ်ကိုအရေးကြီးပါတယ်အမေရိကန်မှာဖြစ်ပျက်သမျှတခြားလူတွေပေါ်လည်းတက်ရောက်မှုရှိပါလိမ့်မယ်ဒါကြောင့်ပြည်တွင်းလုပ်ငန်းတွေကိုသာဦးစားပေးဖို့ပြောဆိုနေသူတွေကိုလွတ်လပ်တဲ့ဈေးကွက်တွေစီမင်းစည်းကမ်းတွေကိုအယုံဆိုင်ဆွေးနွေးညှိခုံမှုတွေမှာကိုကျိုးစီဝါကာကွယ်လူတွေရဲ့အတန်တွေနဲ့ခက်ကင်းခြင်းဖြစ်ဖို့ကတိတ်အရေးကြီးတယ်လို့ထင်ပါတယ်
။ဆွေးနွေးပွဲကအကျိုးလောက်တာဖြစ်ပြီးဥရောပသမ္မဂကနေဗြိတိန်လုံးဝခွဲထွက်ပြီးမှကုန်သွယ်ရေးသဘောတူညီမှုကိုဝင်ရောက်နိုင်မှာပါ။ခွဲထွက်ရေးလုပ်ငန်းစဉ်တွေအပြည့်အစုံဆောင်ရွက်ဖို့အချိန်နှစ်နှစ်ကြာမှသေးတယ်။ဒါပေမဲ့လည်းအတိုက်အခံလက်ဝဲဝါဒီဂျယ်ရမီကိုဘန်အပေါ်ထောက်ခံမှုများပြားလာနေတယ်လို့တချိန်ထဲမှာပဲအမေရိကန်နဲ့ကုန်သွယ်ရေးသဘောတူညီမှုတွေကြောင့်ဗြိတိန်နိုင်ငံရဲ့ကြမ်းမာရေးဆောင်ရှားမှုစနစ်မှာအမေရိကန်ကုမ္ပဏီတွေထုတ်ဖောက်ဝင်ရောက်လာမှာဆိုရင်ပကင်းဖြစ်နေချိန်မှာဝန်ကြီးချုပ်မီအစိုးရအတွက်အခြေခံမှုတွေစစောချမှတ်ထားဖို့ဟာနိုင်ငံရေးအရာအရေးကြီးပါတယ်။ King College London က Angelo Cherry Coselo ကအခုလိုမြင်ပါတယ်
။
I'm not sure that the British government is actually going to have the whole public opinion.
American government to bother niche ya yure niya ma lu lu tbora thauk kan che soya ga apie wa ya mya so ra ma te ja ba au de kaisa ga de kai o nyin bwa sia phit la nai ma le
sai pyo ye ha british ya re atwa adika u za pi de long ga ma sai pyo ye san ya ni binya re ma ro american ne britain ja cha na mo ato ji pi ro potat se tong swe tha re ti nan re ne myo visa pyu pyin pyaung le tha re ti nan re go britain na ngan ga store sai ne ma ma tin ja ba au အရေးကြီးတဲ့ဘာနာရေးကဏ္ဍမှာတော့ခိုင်မာမှုရှိထားပြီးဖြစ်သလိုအမေရိကန်နဲ့တိုက်ရိုက်ကုန်သွယ်မှုရှိရင်ပိုပြီးတော့ဖွံ့ဖြိုးတိုးတက်မယ်လို့တချို့ကယုံကြည်ကြတယ်လို့ရင်းနှီးမြှုပ်နှံမှုလုပ်ငန်းတစ်ခုဖြစ်တဲ့ Venture Capitalist က Rob Misselbrook က Skype ကတဆင့်အခုလိုပြောပါတယ
် When you're dealing with the EU you're dealing with the trade agreement
ဥရောပသမ္မတနဲ့ကုန်သွယ်တဲ့နေရာမှာသဘောတူညီမှုအရာလောက်ကင်နေရာဖြစ်ပြီးတော့အဲ့ဒီထဲမှာ Italian wine, ပြင်သစ်က cheese, Germany ကားလုပ်ငန်းစတဲ့လုပ်ငန်းတွေပါဝင်ပါတယ်။ American နဲ့ Britain တိုက်ရိုက်ကုန်သွယ်ရေးလုပ်နိုင်ရင်တော့ဥရောပကအဲ့ဒီလိုလုပ်ငန်းမျိုးတွေနဲ့လောက်ကင်ဝင်မရတော့တာမျိုးလဲတခါတရံဖြစ်သွားနိုင်ပါတယ်။
သမ္မတ Trump ကတော့ British နိုင်ငံနဲ့ကုန်သွယ်ရေးသဘောတူညီမှုတည်းရအမြန်ဆုံးရဖို့လိုလားကြောင်းပြောဆိုထားပြီး British နိုင်ငံကလည်း American သမ္မတနဲ့လွှတ်တော်ကပါသူတို့ဘက်မှရှိနေတယ်ဆိုတဲ့မျှော်လင့်ချက်နဲ့ Washington DC ကိုလာရောက်ဆွေးနွေးကြတာလည်းဖြစ်ပါရဲ့ရှင
် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။နောက်တစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကြေညာပေးပါမယ်ရှင
်။မြန်မာနိုင်ငံမှာယာတိတုတ်ကွေးဖြစ်ပွားသူ42ဦးအတိပြုထားပြီး9ဦးသေဆုံးခဲ့ရပြီဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကထုတ်ပြန်ပါတယ်။တန်တရားယာတိတုတ်ကွေးနဲ့ဆေးရုံတဲကုသသူပေါင်း138ဦးရှိခဲ့ပြီးဒီထဲက42ဦးကိုယာတိတုတ်ကွေးဖြစ်ပွားသူအဖြစ်တည်ပြုတာဖြစ်ပါတယ်။ယာတိတုတ်ကွေးပြန့်နှံ့ဖြစ်ပွားမှုကိုကြိုတင်ကာကွယ်ရေးစီစဉ်တဲ့အနေနဲ့မန္တလေးတိုင်းမရယာမြို့မှာနှစ်စဉ်ကျင်းပတဲ့ရိုးရာတောင်ပြုံနှစ်ပွဲကိုပိတ်ဖို့လဲဒီကနေ့မန္တလေးတိုင်းဝန်ကြီးချုပ်ကညွှန်ကြားလိုက်ပါတယ်။အမေရိကန်လေတပ်ရဲ့ B1B ဘုံးကျဲလေယာဉ်နှစ်စင်းကိုရီးယားကျွန်းဆွယ်ပေါ်မှာမနေ့စနေနေ့ကပြန်တန်းခဲ့ပါတယ်။တောင်ကိုရီးယားနဲ့ဂျပန်တိုက်လေယာဉ်တွေခြံရံပြန်တန်းတဲ့ဒီလုပ်ငန်းစဉ်ကမြောက်ကိုရီးယားရဲ့ဇူလိုင်လ3ရက်နေ့နဲ့ဇူလိုင်လ28ရက်နေ့ကတိုက်ချင်းမြစ်ဒုံးကျည်တွေဆန်းသက်ခဲ့မှုကိုဓာတ်ရိုက်တုံ့ပြန်တာဖြစ်တယ်လို့အမေရိကန်စစ်တပ်ပစိဖိတ်ဒေသကိုယ်ကဲရေးဌာနကပြောဆိုပါတယ်။ဗင်နီဇွဲလားနိုင်ငံမှာတော့သမ္မတမာဒူရိုစီစဉ်ပြီးအငင်းပွားစရာဖြစ်နေတဲ့ရွေးကောက်ပွဲအတွက်မဲယုံနီကိုစတင်ဖွင့်လှစ်လိုက်ပြီးမဲဆန္ဒရှင်တွေဟာနိုင်ငံရဲ့ဖွဲ့စည်းပုံအသစ်ပြန်လဲရေးဆွဲမဲ့တိုင်းပြုပြည်ပြုလွတ်တော်အတွက်မဲပေးနေကြပြီဖြစ်ပါတယ်။အဲ့ဒီတိုင်းပြုပြည်ပြုလွတ်တော်မှာအဖွဲ့ဝင်945ယောက်ပါဝင်မှာဖြစ်ပါတယ်။လင်းတစင်းကိုဖောက်ခွဲပစ်ဖို့အကြံဖက်ဝါဒဆွဲလျှို့ဝှက်ကြမ်းစီမှုတစ်ခုကိုဩစတြေးလျရဲတွေကဖော်ထုတ်နိုင်ခဲ့တယ်လို့ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။လက်ဖြစ်ဖောက်ခွဲရေးပစ္စည်းတွေကိုတုံးပြီးလင်းရင်တစင်းကိုဖောက်ခွဲမဲ့အစီအစဉ်နဲ့ပတ်သက်တဲ့အချက်လက်တွေရှိထားတယ်လို့စုံစမ်းစစ်ဆေးရမှုတွေကလည်းပြောဆိုထားပါတယ်ရှင်
။တရင်ချင်းချုပ်ကိုမှတ်သိရင်ထိုက်ကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကမှစုမုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubier Eltabi ဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ဒီအမေရိကန်အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.